မြန်မာအစိုးရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ယာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆော့ချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖမ်းဆီးထားသူတွေကိုလည်းချွင်းချက်မရှိပြန်လည်ပေးဖို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဇန်နဝါရီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမရဦးသိန်းစိန်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထဲပေါ်ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လည်ပေးဖို့ HRW ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံရေးအကျဉ်းသားအရေးအတွက်တိုးလာနေတာဟာသမရဦးသိန်းစိန်ရဲ့လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းမှာအဆိုးရွားဆုံးဆွဲချက်တစ်ခုဖြစ်တယ်လို့ HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။ဦးသိန်းစိန်ရဲ့သမရတက်တန်းကုံဆုံးကနီးကောင်းမွန်တဲ့တမိုင်းအမွေအဖြစ်ခြံထားခဲ့လို့လည်းဆိုရင်အခုဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအများဆုံးလွတ်ပေးတင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း128ယောက်ရှိနေတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကွန်ရက်ဆော့ချော်ရေးအဖွဲ့မြန်မာနိုင်ငံကပြောဆိုထားပါတယ်။နိုင်ငံရေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပုံတွေတွေ့ရပြီးအဲ့ဒီထက်မှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းဖမ်းဆီးခဲ့သူပေါင်း23ယောက်လည်းပါဝင်နေပါတယ်။ဖမ်းဆီးခံရသူအများစုဟာကျောင်းသားတွေ၊လယ်ယာမြေအရေးလှုပ်ရှားဆောင်ရွက်သူတွေ၊သတင်းသမားတွေနဲ့လူမှုကွန်ရက်တွေပေါ်မှာအသေးရေဖြစ်မှုတွေနဲ့ဆွဲဆိုထားတာ၊ဘာသာရေးစော်ကားမှုကျွလွန်နေဆိုပြီးဖမ်းဆီးခံထားရသူတွေလည်းပါဝင်ပါတယ်။တက်ကြွလှုပ်ရှားသူအများစုဟာငိမ့်စုစီလို့ခေါ်တဲ့ငိမ့်ချမ်းစွာစုဝေးမှုနဲ့စီတန်းလက်လက်မှုဆိုင်ရာပုံမှန်ဆက်ရှိနဲ့ဖမ်းဆီးခံထားကြရတာများပါတယ်။